တော်ရရှိမြတ်မြာမြန်မာနိုင်ငံရဲ့အကျိုးပြုလုပ်ငန်းတွေမှာမိမိတို့ရဲ့ဆန္ဒအလျောက်ကူညီပံ့ပိုးပေးလိုကြတဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံသားဟောင်းတွေကိုဖိတ်ခေါ်ချက်တရက်ဂျနီဗာမြို့အခြေစိုက်မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကဇန်နဝါရီလ23ရက်နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေကိုပြည်သူပြည်သားတွေရဲ့စုပေါင်းအင်အားနဲ့အတူကြိုးပမ်းအကောင့်ထက်ဖော်နေရမှာနိုင်ငံတော်တစ်ခုလုံးငြိမ်းချမ်းသာယာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပြုပြင်ပြောင်းလဲခြင်းလုပ်ငန်းတွေကိုကဏ္ဍပေါင်းစုံမှာတပြည့်တစ်ထက်ဆောင်ရွက်နေပြီးလူဆောင်အားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်တွင်းပြည်ပမှာရှိတဲ့လူဆောင်အားအရင်းအမြစ်တွေကိုအကျိုးရှိရှိအသုံးချနိုင်မှုဟာအလွန်ပဲပဓာနကျတဲ့အကြောင်းမြန်မာနိုင်ငံရဲ့လူဆောင်အားအရင်းအမြစ်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ရဲ့ပြည်ပခီးစဉ်တွေအတွင်းမြန်မာနိုင်ငံသားဟောင်းတွေနဲ့တွေ့ဆုံရမှာနိုင်ငံတော်ရဲ့အကျိုးပြုလုပ်ငန်းတွေမှာမိမိတို့ရဲ့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတွေနဲ့တအားသမျှပါဝင်ပံ့ပိုးအကျိုးပြုနိုင်မှုအတွက်ဖိတ်ခေါ်ခဲ့ပြီးမြန်မာနိုင်ငံသားဟောင်းတွေကလည်းအဲ့ဒီလိုပါဝင်အကျိုးပြုမှုအတွက်ကမ်းလှမ်းခဲ့ကြတဲ့အကြောင်းအဲ့ဒါကြောင့်ပြည်ပရောက်မြန်မာအသိပညာရှင်အတတ်ပညာရှင်တွေအနေနဲ့မိမိတို့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတွေနဲ့နိုင်ငံတော်အတွက်ပါဝင်ကူညီပံ့ပိုးအကျိုးပြုလိုတဲ့ဆိုရင်ဂျနီဗာမြို့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကိုဆက်သွယ်ပြီးတော့ပုံစံဖြည့်ဆွဲပေးဖို့နိုင်တဲ့အကြောင်းထုတ်ပြန်ကြေညာထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဂျနီဗာမြို့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကောင်စစ်တာဝန်ခံအရာရှိဦးကျော်ကျော်လွင်ကပြောပါတယ်အခုလိုဂျနီဗာမြို့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကပြည်ပရောက်မြန်မာပညာရှင်တွေကိုဖိတ်ခေါ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ခြေဆိုင်မြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေက
ရောင်းဆန်းစုကြည်ရဲ့မိန့်ခေါ်ထဲမှာတကယ်တော့မှတ်မိကြလားပေါ့နော်တခါအနေဆုံးဖိတ်ခေါ်ခဲ့ပါတယ်ဖိတ်ခေါ်ချက်မှာတော့ဒီအတတ်ပညာရှင်တွေလို့သူကတုံ့နှုတ်ပါတယ်အခုတခါဂျနီဗာတိုင်ရုံးရဲ့ဖိတ်ခေါ်ချက်ကလည်းပဲဒီအတတ်ပညာရှင်တွေလို့ဒီကြည့်ကြပေါ်ပြထားပြီးတော့သူကြတာကတော့မြန်မာနိုင်ငံသားဟောင်းလို့ဆိုတာဟုတ်ဟောင်းဆိုတဲ့အဓိပ္ပာယ်ကတော့ရောက်နေတဲ့နိုင်ငံရဲ့နိုင်ငံသားဖြစ်ပြီးတော့အဖြစ်ထားတဲ့လူတွေအကျုံးဝင်တယ်ဆိုတဲ့သဘောဖြစ်ပါတယ်ခင်ဗျ။ဒါလိုကြိုးကြိုးဖိတ်ခေါ်တာတွေကတော့ဒါမှကောင်းပါလေကျွန်တော်တို့ဒီတဲ့ဒီစောစောရေကလက်တွေ့ကြကြလုံးသိမ့်ကြတဲ့ကိစ္စတစ်ခုလို့ကျွန်တော်မြင်ပါတယ်ခင်ဗျ
။ဒါပေမဲ့ပြဿနာတစ်ခုကလည်းပြည်ပရောက်မြန်မာနိုင်ငံသားပညာရှင်တွေကိုတိုင်းမျိုးကိုပြန်လာတဲ့အခါမှာလုံငန်းမဆိုင်ရာပညာရမဆိုင်ရာကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်မှုအတွက်အခြေခံလိုအပ်ချက်တွေအပြည့်အစုံဆုံးမဟုတ်ရင်တောင်မှလောက်ကင်ဆောင်ရွက်လို့ရနိုင်တဲ့အခင်းအကျင်းတွေလည်းရှိဖို့လိုအပ်တယ်လို့ဒေါက်တာတစ်ဆွေကပြောပါတယ်
။ပညာရှင်တွေပမာတိပြန်လာပြီးလုပ်တဲ့အခါမှာတက်တလာတဲ့ပညာတွေပေါ့နေရင်လည်းအဝင်ဝင်ချမ်းတဲ့အခြေခံအဆောက်တော်တော်မပြည့်စုံဘူးလို့ကျွန်တော်မြင်တယ်ခင်ဗျ။အခုတလောရတယ်ပေါ့နော်ကျွန်တော်တူသားမတော့ပဲခွင့်စိတ်ဆောင်တရားဒီမယ်ရဲ့ပြတော်စုလာပြီးတဲ့အစာထုတ်ကူတင်နန်းလာတက်ပါတယ်ပြန်ပြီးတော့မေရောပညာတော့တက်လာတယ်တက်နိုင်တယ်တကယ်ဖြစ်ပါပါကြီးပါသူကတော့တက်တဲ့ပညာတွေပညာရှင်လူလတ်လူငယ်တွေများပါတယ်အဲလူတွေကိုသင်ပေးရတာတော့မခက်ဘူးသို့တော်သူတို့ပညာရေးနဲ့ပညာနဲ့အတုံးချနိုင်မယ်အခြေခံအဆောက်အစေုံတို့ခွင့်စိကန်းတို့လျှက်စစ်တို့အဆောက်အဦတို့နောက်တစ်ခါဟိုဥပဒေလေးရှိပြီတယ်နောက်ပြင်းရင်ကိစ္စလေးရှိပြီတယ်အဲအဲ့ဒါတွေပါအဝင်မှာပေါ့နော
်တော်တော်ရှင်းပါခင်ဗျာခုလိုမြန်မာနိုင်ငံအစိုးရကပြည်ပရောက်မြန်မာနိုင်ငံသားမြန်မာနိုင်ငံသားဟောင်းတက်ပညာရှင်အသိပညာရှင်တွေကိုပြန်လည်ပြီးတော့ဖိတ်ခေါ်တာဟာဖြင့်အများသူကသာဓုခေါ်စရာဖြစ်ပေမဲ့လက်တွေ့မှာရင်ဆိုင်ကြုံတွေ့ရမဲ့အခင်အကျင်းဆိုင်ရာပြဿနာတွေကိုလည်းမနှဲကြိုးစားပြီးတော့ရုန်းကန်ဖြေရှင်းကြရမှာဖြစ်တဲ့အကြောင်းစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ